ပြည်ရဲ့မေးလာတဲ့မှာမြန်မာနိုင်ငံရေတပ်ကနေကတင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဒုက္ခသည်125ယောက်ထက်မနည်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပြီးလွှဲပြောင်းပေးရမှာဖြစ်တယ်လို့ဘင်္ဂလားပို့စ်သတင်းစာမှာဖော်ပြပါတယ်။အခုခါကြံနေတဲ့လူတွေကိုရခိုင်ပြည်နယ်တောင်ပြိုကစခန်းတွေမှာထားရှိပြီးလွန်ခဲ့တဲ့ဇူလိုင်နဲ့အခုလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသား900ယောက်ကို၄ချိန်ခွဲပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ဆောင်ခဲ့ပါတယ်။လာမယ့်ဩဂုတ်လ25ရက်နေ့မှာနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား125ယောက်ထက်မနည်းကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးတကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီတဲ့ပိုလက်ခံမယ်ဆိုရင်ရေးအတွက်ဒီတဲ့ပိုများနိုင်တယ်လို့ရခိုင်ပြည်နယ်လူမှုကြီးကြပ်ရေးဌာနအရာရှိဦးခင်စိုးကတယ်လီဖုန်းနဲ့ပြောတဲ့အကြောင်းဘင်္ဂလားပို့သတင်းစာမှာရေးထားပါတယ်။ကျန်နေတဲ့ဒေသဒုက္ခသည်309ယောက်ကိုလည်းဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုစစ်ဆေးပြီးဖြစ်တဲ့အကြောင်းသူကပြောဆိုပါတယ်။လွန်ခဲ့တဲ့မေလအတွင်းပင်လယ်ပြင်ကကယ်တင်ခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေကိုချက်ချင်းပြန်ပို့ဖို့တောင်းဆိုမှုတွေကိုမြန်မာအစိုးရအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်။